ဆီးရီးယားနိုင်ငံကသဘုံတွေထိန်းချုပ်ထားတဲ့နေရာတွေမှာယာယီအစိုးရဖွဲ့ဖို့အစီအစဉ်တွေကိုဆီးရီးယားအတိုက်ခံအမျိုးသားညီမောင်အဖွဲ့ကကြေညာလိုက်ပါတယ်။ဆီးရီးယားသမ္မတဘရှာအယ်အဆတ်ဆိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ဖို့ကိစ္စဆွေးနွေးခဲ့ပြီးတဲ့နောက်အတိုက်ခံပြောခွင့်ရပုဂ္ဂိုလ်ကတောက်ချနေမှာအခုလိုကြေညာခဲ့တာဖြစ်ပါတယ်။အဲ့ဒီအတိုက်ခံညီမောင်အဖွဲ့ဟာအစ္စတန်ဘူးမြို့မှာမတ်လ၂ရက်နေ့ကြာရင်တွေ့ဆုံပြီးတော့သူတို့ရဲ့ဝန်ကြီးချုပ်ကိုရွေးချယ်သွားမှာဖြစ်တယ်လို့အတိုက်ခံပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းအလက်ဖိုမြို့မှာတောက်ကြနေကဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်12ယောက်ထပ်မံသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရခဲ့တယ်လို့ဆီးရီးယားလူခွင့်ရေးလေလာဆောင်ကြည့်ရေးအဖွဲ့ကပြောပါတယ်ပြိုပြက်နေတဲ့အဆောက်အုံတွေရဲ့အောက်မှာပိတ်မိနေတဲ့လူတွေရှိနေတယ်လို့ယူဆရတာကြောင့်တေဆုံးသူအရေအတွက်ဟာထပ်ပြီးတော့တိုးလာဖို့ရှိပါတယ်ဒါပြင်ဆီးရီးယားနိုင်ငံရဲ့မြို့တော်ဒမတ်စကပ်စ်မြို့မှာလူပေါင်း100ကျော်တေဆုံးခဲ့တဲ့ဘုံခွဲတိုက်ခိုက်မှုကိုနိုင်ငံကငြိမ်းချမ်းရေးတန်ကိုယ်စားလှယ်လိုက်ဒါဘရာဟီမီကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်ဒီတိုက်ခိုက်မှုဟာစစ်ရာဇဝမှုကျူးလွန်တာဖြစ်နိုင်တယ်လို့လည်းသူကပြောလိုက်ပါတယ်ဘရာဟီမီပြောတဲ့တေဆုံးသူအရေအတွက်စင်းဟာစောပိုင်းကဆီးရီးယားလူခွင့်ရေးလေးလာဆောင်ကြည့်အဖွဲ့အတဲ့ကပြောတဲ့အရေအတွက်ထက်တော့ပိုပြီးတော့များနေပါတယ်ခင်ဗျာ